ဟုတ်ကဲ့ဆရာဆရာအင်တန်ရောက်တာဒီနေ့ခုချိန်ဆိုရင်တရက်တိတိရှိသွားပြီပေါ့ဆရာတရက်ရှိသွားပြီဆိုတော့
24နိုင်ပြည်ကနေပေါ့ဆရာ
ဘာတွေသတိထားမိလဲဗျာဆရာလူမှုရေးနောက်မိသားစုသားသမီးတွေကိစ္စမိတ်ဆွေအပေါင်းအသင်းပေါ့နော်ဆရာ
ဘာသတိထားမိလဲဆိုတော့ပထမဆုံးကတော့ကျွန်တော်ကိုသတိထားမိတာပေါ့ဆရာကျွန်တော်မရှိတဲ့အချိန်မှာအင်တော်ဦးကြီးတယောက်အကြာကြီးခွဲသွားလိုက်တဲ့ခါကျတော့ကျွန်တော်အိမ်မှာကတိလင်နာဖြစ်တာလေးတွေရှိတာပေါ့ဆရာမြို့သမီးကကျွန်တော်လူ session နဲ့ကြာကြာ16နှစ်လောက်တည်းဒီလိုရုံးကန်နေရတဲ့ခါကျတော့တန်ရောက်အောင်ကျွန်တော်တန်ကြည့်လိုက်တဲ့ခါကျတော့ကတိလင်နာဖြစ်ခဲ့တဲ့ဟာလေးတွေကကြာပြီကျွန်တော်ဖြေစီရမယ့်အပိုင်းလေးတွေကျွန်တော်မြင်တာပေါ့နော်ကျွန်တော်ဒါမိသားစုနဲ့ပတ်သက်လို့ပေါ့ဘာလို့ဆိုတော့အင်တော်ဦးကြီးတယောက်တလားကြာကြီးခွဲသွားပြီးတော့သားလေးသမီးလေးကိုသူပြုစုပြောထောင်လာလိုက်တဲ့ခါမှဆိုပါဆရာကျွန်တော်သမီးလေးနဲ့ပေါ့ဆရာကျွန်တော်တူတူကိုသမီးလက်ဆောင်မစားဘူးသေးဘူးအခုလည်းမစားဘူးသေးဘူးဆရာကျွန်တော်ရှိတဲ့အချိန်မှာသူကပါကောမလဲကြောင်းသွားနေတာပေါ့ဆရာရမ်းလာတော့လည်းသူမှလည်းသူကြောင်းကနေအလုံးနဲ့မောနေတဲ့တခါကျတော့ဒါနဲ့အဖနဲ့ intimate relationship ပေါ့ကွာတိတ်နေချစ်ချစ်ဆက်ဆက်ဒါဖားကဒါဖားနှစ်ယောက်ဘယ်လိုဆက်ဆံကြလဲဆိုတာကိုသူလည်းနည်းနည်းချက်ကိုချက်ကန်ဖြစ်ချင်းဖြစ်မှာပေါ့ဆရာကျွန်တော်လည်းတစ်မျိုးဖြစ်နေတာပေါ့ဆရာပထမဆုံးကတော့ပါဆိုကျွန်တော်တို့ဒီလိုအဝေးကြီးခွဲခွာသွားရတဲ့လူတွေရဲ့ကြုံရတဲ့ဟာလေးကဒါဖြစ်မှာပဲလို့ကျွန်တော်တယောက်တည်းမှမဟုတ်ဘူးဂျန်နဲ့မအချင်းကြကြတဲ့ထောင်တွေပြန်လွတ်လာလိုက်ရတဲ့လူတွေဆိုလို့ချင်းလဲဒီလိုဖြစ်မှာပဲလို့ကျွန်တော်စိတ်ထဲမှာခံစားမိလိုက်ရတာပေါ့ဆရာဒါမိသားစုနဲ့ပတ်သက်လို့ပေါ့ဆရာကျွန်တော်မှပြစ်ဆင်ရမယ့်ဟာတွေအများကြီးရှိသေးတာပေါ့ဆရာမိသားစုနဲ့ပတ်သက်လို့မနေ့ကတော့ကျွန်တော်အကုန်လုံးပေါ့ဆရာမိတ်ဆွေရောလာကြတဲ့တငယ်ချင်းတွေကြောရမယ်ဆိုလို့ချင်းတော့နှစ်ပိုင်းရှိတယ်ပေါ့ဆရာကျွန်တော်ဖြေချောင်းကမိတ်ဆွေတွေရှိတယ်နော်အရက်ထက်ကကျွန်တော်ဒီမလာဘူးလားမိတ်ဆွေတွေရှိတယ်ပေါ့ဆရာနောက်ပြီးကျတော့ကျွန်တော်နိုင်ငံကြီးရဲ့ဘော်ရဲ့ဘက်တီရှိတယ်ပေါ့ဆရာမနေ့ကတော့ကြောရရင်တော့ဆရာမနေ့ကနေကျွန်တော်အိမ်ပြန်ရောက်ကြတဲ့ကနေအဲ့ညပိုင်းအထီးအား9နာရီအထီးအားကျွန်တော်မိတ်ဆွေတွေနဲ့အက်ခံနေရတာမပြတ်ဘူးပေါ့ဆရာရေကြီးလိုက်တဲ့ခါကျတော့ကျွန်တော်တို့တွေဘာပဲပြောပြောတော့ရုပ်ပိုင်းဆိုင်ရာပြောင်းလဲမှုကျွန်တော်တို့တန်ကြီးအသက်အရွယ်ကြီးကြီးကျင်းလာတာရှိတယ်လေဒါပေမဲ့ကျွန်တော်အားလုံးရဲ့စိတ်ပိုင်းဆိုင်ရာကိုပြန်ကြည့်လိုက်တဲ့ခါကျတော့ပထမဆုံးတွေ့လိုက်ရတဲ့အချိန်ကလောလောဆယ်ကတော့အားလုံးကကျွန်တော်တို့ကိုကြီးကြီးကြတာပေါ့ဆရာရေဘာလို့ဆိုတော့ financial crisis ကြီးဖြစ်နေတဲ့အချိန်မှာအားလုံးကအခက်အခဲရုန်းကန်နေရတယ်ဆိုတော့ကျွန်တော်ပြောပြတာပေါ့အဲ့တော့ဗာကြည့်လိုက်လဲဆိုတော့လူတွေအားလုံးက struggle လုပ်နေရတယ်ဆရာဘဝရည်တည်မှုတော့ကတော့ဒေဇာလာတခုကတော့အားလုံး struggle လုပ်နေရတယ်။နိုင်ငံရေးရဲ့ဘော်ရဲ့ဖက်တီလည်း struggle လုပ်နေရတယ်။ကျွန်တော်မိစုတငယ်ချင်းတွေလည်းအားလုံး struggle လုပ်နေရတယ်ဆရာ။အဲ့တော့ majority ကတော့အားလုံးရုန်းကန်နေကြရတယ်ဆရာ။ဒါလူမှုရေးအနေနဲ့ကျွန်တော်မြင်တယ်လို့ပြောပြတာပါဆရာ။အဲ့တော့အပြင်ကတော့ကျွန်တော်ထွက်ကိုမထွက်ရသေးဘူးဆရာ။ထွက်ဖို့လည်းကျွန်တော်လောလောဆယ်မထွက်ရသေးဘူးပေါ့ဆရာ။ဟုတ
်ကဲ့ပါဆရာ။အဲ့
တော့ကျွန်တော် adaptation ကျွန်တော်ပြန်လုပ်ယူရမယ်။ကျွန်တော်ဒါတယောက်ကအဖြစ် adaptation လုပ်ပါအောင်လို့ကျွန်တော်ပြောထားတာဦးဆရာ။ accommodation လုပ်ပါအောင်ပေါ့။
ဟုတ်ကဲ့
သူတို့လည်းကျွန်တော်ဆိုးရိမ်နေတာပေါ့ဆရာ။လူပွဲစည်းနဲ့တော့ကျင်းကွာနေတာမကောင်းဘူးပေါ့လေ
။နောက်တစ်ခုပါဆရာ။ဆရာဟို98မာလာ96မာလာဆရာဟိုအင်းစိန်ကနေပြီးမြကြီးနားဟိုပို့လိုက်တယ်ပေါ့နော်96မှာပို့လိုက်တယ်။ဒီအဲ့ဒီအထောင်နှစ်ခုအပြောင်းလဲမှာပေါ့ဆရာအတွေ့အကြုံကဘယ်လိုရှိလဲ။ဘာတွေထူးခြားတဲ့ဟာလေးပေါ့ဆရာ။ဘာကြောင့်စစ်စစ်ဝင်ပေါ့။ဘာတွေထူးခြားလဲ
။ဟုတ်ကဲ့ဆရာ။ပထမဆုံးကျွန်တော်တို့အင်းစိန်ကနေကျွန်တော်တို့97 April 1st မှာထွက်လာတယ်ဆရာ။အထွက်လာပြီးတော့ကျွန်တော်မန္တလေးကိုရောက်တယ်ဆရာမန္တလေးကိုကျွန်တော်တို့ April 2nd ညနေပိုင်းလောက်ရောက်တာပေါ့ဆရာ April 1st ကကျွန်တော်3နိုင်ခွဲလောက်ရန်ကုန်ကထက်တာဟုတ်အဲမန္တလေးရောက်တဲ့အချိန်မှာကျွန်တော်ထောင်အဝင်ဝမှာပါသွားတွေ့လိုက်ရလဲဆိုတော့ဖနှတ်ချွာတယ်ဆရာဖနှတ်မစည်းအောင်ဟာဘယ်လိုလုပ်လို့အင်းစိန်မှာတော့ဖနှတ်စည်းရတာခင်ဗျစီမှာဘာလို့ဖနှတ်မစည်းရဆိုကျွန်တော်ဒါမန္တလေးတောင်ရဲ့ထုံးစံနဲ့ဆက်လိုက်တော့ကျွန်တော်တို့ဘူးဝကနေတိုက်ကိုပို့လိုက်တဲ့အချိန်မှာဖနှတ်ချွတ်ထားခဲ့ရတယ်ဆရာကျွန်တော်ဖလက်တွေတင်ထားမှာတဲ့ဟုတ်ကဲ့ကြောင်းမဲ့လူတွေပေါ့လေအဲ့ကြံထုတ်ပြင်မဲ့တဲ့နမကလေးတွေနဲ့ဆရာဆရာကျွန်တော်တို့ဟိုဗမာထုံးစံအစင်လာမှာခုံးကြီးရောက်မှာဖနှတ်ချွတ်ရတယ်ဆရာထုံးမြထားတဲ့နေရာလေးကျွန်တော်တကယ်လည်းဖနှတ်ချွတ်ထားရတယ်ဆရာမထွေးရင်ချွတ်ရင်လည်းမဖြစ်တော့ဆိုတော့အဲနောက်ရက်တောင်မှကျွန်တော်တို့မြင်းကြီးနာပြောင်းအောင်မယ်ပေါ့မြင်းကြံပြောင်းအောင်မယ်လူတွေတက်တိုက်ကကိုပြောင်းတဲ့အချိန်ကျမှဖနှတ်ကလေးပြန်စည်းရတယ်ဆရာအဲ့တော့ဒီဖနှတ်ထုံးထဲမှာဖနှတ်ချွတ်ရတယ်ဆိုတာကတော့တော်တော်ဆိုးရတဲ့အချက်တစ်ချက်ကိုကျွန်တော်သွားတတိထားမိလိုက်တယ်ဆရာဒီအကြောင်းရှိလေးမှလည်းမန္တလေးကနေမြကြီးနာပြောင်းလိုက်မယ်ဆိုတဲ့ခါကျတော့ကျွန်တော်ရှောင်းဝင်တော့ဆေးရတယ်ဆရာ fit for travel ပေါ့ဆရာအဲအဲ့ဒါလေးတစ်ချက်တော့သူတို့လုပ်ပေးပါတယ်ဇန်နာကတော့ဆရာရန်ကုန်ကနေထွက်လာလိုက်ကြတယ်မြကြီးနာရောက်တဲ့အထိကတော့ကျွန်တော်တို့ဟွာကြီးတွေနဲ့ပဲခြေချင်းကြီးတွေနဲ့ပေါ့ဆရာတော်တော်ကတိလည်နာဖြစ်ပါလေဆရာ
ဟုတ်ကဲ့ဆရာနောက်မေးခွန်းတစ်ခုကဆရာကိုပထမဆုံးဒီဂျာပြတ်အစိုးရဖွဲ့ဖို့အစည်းအဝေးတက်တယ်ဆိုပြီးတော့ဖန်ခါတယ်25နှစ်ချတယ်ပေါ့နော်နောက်ထောင်ထဲမှာရန်ကုန်တက္ကသိုလ်ဆင်ရတုအထိမ်းမှစားတော်တူဖို့နောက်ပြီးတော့လူခွန်ကြီးအထူးကိုယ်စားလှယ်ပမောက္ခယူဆိုယူကိုတာစီကိုစာရေးဖို့ပြင်လို့ဆိုပြီးတော့နောက်ထပ်12နှစ်ထပ်ချတယ်ပေါ့ဒီဖြစ်ပျက်တွေရဲ့နောက်ွယ်မှာကျွန်တော်တို့အပြင်မှာသိနေတဲ့လူတွေကြားနေရတဲ့ဟာတွေပြောနေတဲ့ဟာတွေကဒါတွေရဲ့ဖြစ်ရက်နောက်ွယ်ဟာတကယ်ဖြစ်ပျက်တွေကဘယ်လိုအခြေအနေရှိလဲဆရာ
ကျွန်တော်တို့ကမဟုတ်ဆရာအဲ့ဒါယူဆူယူကိုတာမဟုတ်ဆရာကြီးကျွန်တော်တို့ကတက်တဲ့တူကတင်လာဘူဒရုစကာလီစီလေးဆရာကျွန်တော်ထောင်ထဲအကုန်လုံးဝိုင်းလို့ကြတာပါဆရာအကုန်လုံးအဲ့တုန်းက24ယောက်ပါမဂဇင်းကိစ္စကလည်းကျွန်တော်တို့ဝိုင်းလို့ကြတာပါဆရာရဲ့ကျွန်တော်24ယောက်အကုန်လုံးခံလဲရတာပါကျွန်တော်တယောက်တည်းလို့တာမဟုတ်ပါဘူးဆရာရဲ့ဒါဆရာဦးဝင်းတင်မျိုးမြင့်ငင်းတို့အကုန်လုံးပေါ့ဆရာရဲ့
ဟုတ်ကဲ့ပါဒါဆိုရင်ရိုးစိုးရုပ်ကတာစီတင်တာမဟုတ်ဘဲနဲ့ဒါဘုန်းတော်ကလေးစီအတွင်းမှုချုပ်စီ
ဟုတ်ပါတယ်ဆရာအဲ့ဒါကျွန်တော်24ရောက်ဆင်းရင်ရှိပါတယ်ဆရာအဲ့ဒ
ါဆိုတော့ဟိုအဲ့ထဲမှာလဲဟိုစာကြီးတဲ့ခါမှာလဲကျွန်တော်တို့ဟိုဘလို့အချက်လက်တွေများဟိုဆရာတို့ကအထူးပြုရေးလို့မို့ဒီလောက်ထိပြင်းပြင်းထန်ထန်တို့ကဟိုပြစ်ဒဏ်စီရင်ရတာလဲအထဲမှာအရင်ဘူးရသဘောပြောပြတာပါဆရာအသေးစိတ်ဆရာ
တို့ violation မှာဆရာထောင်ထဲမှာရှိတဲ့ violation တွေပဲကျွန်တော်တို့ဟိုကဖြစ်တဲ့အကျဉ်းသမားတွေခံရတဲ့ဟာတွေဒါမှအကျဉ်းသားတွေရောပါလို့
ဟုတ်ကဲ့ဆရာနောက်မေးခွန်းတစ်ခုကဆရာဟို18နှစ်နဲ့3လလို့ကျွန်တော်ဟိုသိရပါတယ်ဆရာဟိုကြာခဲ့တာသိကြကြပါဘောနော်18နှစ်နဲ့18နှစ်ကျော်19နှစ်ကြာခဲ့တဲ့ကာလတစ်ချောင်းမှာဆရာပြောပြခြင်းဆုံးဖြစ်ဖြစ်ပေါ့နော်မိတ်ဆွေတယောက်ကိုပြောပြခြင်းဆုံးဖြစ်ဖြစ်သုံးခုကိုပြောပြပါဆိုဆရာဘာပြောမလဲဆရာ
ဆရာကြီးအဲ့ဒါကတော့ဆရာဟိုပြောပြခြင်းဆုံးဘာဖြစ်တဲ့ဟာဆရာတို့မိလာတွေကတော့ကောင်းပါလေဆရာရဲ့စာလေးတော့ရေးရရင်တော့ပူတော်ကောင်းပါသေးတယ်ဒါပေမဲ့ဒီမှာပြောရတဲ့အခါကျတော့ကျွန်တော်ချက်ချင်းကြီးလည်းငင်းကြီးကျတော့ကျွန်တော် memory record ပြမလုပ်နိုင်ဘူးလေဆရာရဲ့
အကိစ္စမရှိပါဘူးဆရာဆရာပြေနိုင်သလောက်ပါပဲဆရာ
ဟောကျွန်တော်တို့အဲ့ဒါကတော့ကျွန်တော်တို့ပြစ်ဒဏ်ကာလမှာနေခဲ့ရတဲ့ဟာဒီတစ်ခုပါပဲအဲ့စစ်ခွေးကာလမှာပဲစစ်ခွေးတိုင်မှာနေခဲ့ရတယ်ကျွန်တော်နေခုတယ
်ဒါဆိုရင်ဟိုနောက်ဆုံးမေကွန်တစ်ခုပေါ့နော်ဆရာနောက်ဆုံးမေကွန်တစ်ခုကဆရာမိတ်ဆွေတွေပြောတယ်ဆရာမန္တလေးနှစ်150ပြည့်ကာလမှာဆရာပြန်လွတ်လာတဲ့အခါကျတော့ဆရာအထူးဝမ်းသာတယ်လို့ပြောတယ်ဘလို့မလေးအပေါ်မှာထားတဲ့သဘောထားနဲ့ဒါမျိုးပြောပါလဲဆရာဆရာအဲ့ဒါလေးလည်းနည်းနည်းပြောပြပါလားဆရာ
ဒီပါပေါ့ဆရာတူပြောရရင်တော့ကျွန်တော်နှစ်တရာပြည့်တော့ကျွန်တော်9နှစ်သားလောက်ရှိတယ်ဆရာအဲ့ဒါကိုကြုံခဲ့လိုက်တဲ့ခါကျတော့နှစ်150မှာရှင်းနေတာ9နှစ်သားပေါ့ဆရာကိုအဲ့ဒါကိုပြန်ကြုံနေတာပါဆရာအဲ့တုန်းကကျွန်တော်ကြုံခဲ့တဲ့အတွေ့အကြုံလေးတွေကိုပြန်ပြီးတတိယပြီးတော့ခုဒီမှာဘယ်လိုပွာသွားလဲဆိုတော့ကျွန်တော်ပြန်ပြီး compare and contrast လုပ်ကြည့်နေတာပါဆရာအဲ့ဒါကြောင့်မို့ဟိုဒါအမှတ်တရဖြစ်မဲ့နှစ်တင်မှာတော့လွတ်ချင်တာပေါ့ဆရာရဲ့အဲ့ဒါပါမမရရကတော့ဒီနစ်ဆန်ပိုင်းကလေးကကျွန်တော်မန္တလေး150ပြည့်ဖြစ်တော့မယ်ဆိုတဲ့အတွက်ဒီနေ့ထဲတော့လွှင့်ရင်ကောင်းပါပဲဆိုတာကိုနှစ်ဆန်းပိုင်းနဲ့ကျွန်တော်စိတ်ထဲမှာတောင်းတနေတာပေါ့ဆရာရဲ့
ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ်ဆရာကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ့ပါခင်ဗျ